စခိုင်းပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်တပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးဖောက်ပြက်ကျူးလွန်ခဲ့မှုတွေနဲ့ပတ်သက်ပြီး OIC လို့ခေါ်တဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုပြည်ပြည်ဆိုင်ရာတရားရုံး ICJ မှာပြီးခဲ့တဲ့ရက်ပိုင်းကတရားစွဲခဲ့တာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံရဲ့အမှုဖွင့်တိုင်ကြားချက်ကိုနယ်သာလာနိုင်ငံမှာဒီဇင်ဘာလ10ရက်နေ့မှာပထမဆုံးအနေနဲ့ကြားနာမှာဖြစ်ပါတယ်။ဒီဇင်ဘာလ17ရက်နေ့မှာတော့တရားစွဲခံရတဲ့မြန်မာဘက်ကရှောက်လဲချက်ကိုကြားနာမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကိုရိုင်းဦးစီးပီးရင်ဆိုင်ဖြေရှင်းသွားမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကရခိုင်ပြည်နယ်မြောက်ပိုင်းရေးခင်းနဲ့ပတ်သက်ပြီးတစုံတရာဟန်တားပြောဆိုမှုမရှိဘဲနှုတ်ဆက်နေတယ်ဆိုတဲ့အချက်ကိုခေါင်းဆောင်ကိုရိုင်းတွားရောက်ဖြေရှင်းမှာဖြစ်ပြီးမြန်မာနိုင်ငံအပေါ်ဆွဆဲထားတဲ့အချက်ကဒဏ္ဍာရီအကောင့်နဲ့နိုင်ငံတကာဥပဒေရေးရကျွမ်းကျင်သူတွေရဲ့စနစ်တကျစီမံထားတဲ့စီမံချက်ကြီးတစ်ခုရဲ့အစိပ်ပိုင်းဖြစ်တယ်လို့ပြောပါရယ်။ဒါအပြင်ဒီကိစ္စရဲ့နောက်ွယ်ကလက်တွေကိုမြင်အောင်ကြည့်ပြီးနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုအလွယ်တကူဝင်ရောက်ဆွတ်ဖက်တဲ့အစဉ်လာတစ်ခုမဖြစ်အောင်ကမ္ဘာပြည်သူတွေကဒါကိုစန့်ကျင်နိုင်မယ်လို့မျှော်လင့်ကြောင်းလဲဒေါက်တာမျိုးညွန့်ကပြောပါရယ်။
ဆက်ခွာသွားတဲ့လူသိမ်းပေါင်းများစွာအနေမှာအခုမှတောင်းကနဲ့ပဲပြန်လာပါတယ်။ဒီဟာပြန်မလာခင်ကဆိုရင်ပြန်လာသူတဦးမှတော့မရှိပါဘူး။အဲ့တော့ဒီလောက်လူအများကြီးမှတဦးမှပြန်မလာဘူးဆိုတာဒီပုံကိုယ်တွေကိုထိမ့်သိမ်းထားပြီးတော့သူတို့လူချင်းနဲ့ရည်ရွယ်ချက်မမြောက်မချင်းဥပဒေအရစောင့်ရဲရမှာအဖြစ်အောင်လို့လုပ်ခဲ့တယ်လို့ပဲကျွန်တော်မြင်ပါတယ်။ဒါရိုးသားမှုမရှိတာဘူးပဲပြပါပါ။ဒီကိစ္စရဲ့နောက်ွယ်ကတော့လက်တွေကိုမြင်အောင်ကြည့်ပြီးနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုအလွယ်တကူဝင်ရောက်ဆွတ်ဖက်တဲ့စင်လာမဖြစ်အောင်လို့ကမ္ဘာပြည်သူများကဒါကိုဆန့်ကျင်နိုင်တယ်ကျွန်တော်ကတော့မျှော်လင့်ပ
ါအခုလိုအခြေအနေမျိုးတွေကြောင့်နိုင်ငံတကာနဲ့ဒေါအောင်ဆန်းစုကြည်ရဲ့ဆက်ဆံရေးအခြေအနေတွေကအလားအလာကောင်းနိုင်ပါဦးမလားဆိုတာလဲစောင့်ကြည့်လေ့လာနေကြပါလေ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကကြောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတော့ဖြစ်လာသမျှပြဿနာကိုကိုယ်တိုင်ကျူးလွန်တာပဲဖြစ်စေမကျူးလွန်တာပဲဖြစ်စေခေါင်းဆောင်ပြီးပြီးခေါင်းမရှောင်ပဲဖြေရှင်းနေဆိုတာထင်ရှားပြီးဖြေရှင်းတဲ့ပုံစံဟာနမူနာကောင်းဖြစ်ဖို့လိုတယ်လို့ RFA ကိုပြောပါတယ်
ဒီဖြစ်လာတဲ့ပြဿနာဟာမိမိကျူးလွန်သူဖြစ်စေမကျူးလွန်သူဖြစ်စေခေါင်းဆောင်ပြီးပြီးခေါင်းမရှောင်ဘူးဆိုတာတော့ထင်ရှားမယ်ကျွန်တော်ထင်ပါတယ်အဲ့ဒါဖြည့်ရှင်းတဲ့ပုံစံဟာနမူနာခေါင်းဖြစ်ဖို့ပဲလိုတယ်ပေါ့ကျွန်တော်တို့ဒါတရားဥပဒေကိုရင်ဆိုင်ခြင်းပဲအဲ့တော့ကျွန်တော်တို့ပြည်တွင်းမှာပြင်ဆင်တင်တာတွေရှိတယ်နှစ်ခုတည်းပါကြိုးတင်ပြင်ဆင်တာတွေရှိရမယ်လွဲမှားတာတွေကိုပြင်ရမယ်ဒါပဲအဓိကနဲ့တာမန်ကျွန်တော်တို့ရွေးဖို့ပဲဒီကိစ္စဟာနိုင်ငံရဲ့နှလုံးရည်ကိုပြရမယ်ပွဲဗျဒါလက်ရုံးရည်ပွဲမဟုတ်ဘူးအဲ့တော့နှလုံးရည်သမားတွေကိုတာမိုးထားကြဖို့လိုတယ်ကိုကူကိုခေါင်းဆောင်ထင်တဲ့လူတွေအထူးသဖြင့်ပေါ့လေဒီလိုပွဲမျိုးမှာခေါင်းဆောင်နိုင်တဲ့သူကမှခေါင်းဆောင်ဖြစ်တယ
်တက်မတော်အနေနဲ့အခုလိုဒေါအောင်ဆန်းစုကြည်တွားရောက်ဖြည့်ရှင်းရမှာအထောက်အကူပြုနိုင်ဖို့လိုအပ်တဲ့အချက်လက်တွေအတွက်ပူပေါင်းဆောင်ရွက်လျက်ရှိသလိုညှိနှိုင်းဆွေးနွေးမှုတွေလည်းလုပ်နေတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
သမတော်အနေနဲ့ကတော့ကျွန်တော်တို့ဥပပေါင်းဆောင်ရွက်လျက်ရှိပါတယ်ကျွန်တော်တို့ကလည်းလိုအပ်တဲ့အချက်လက်များအနေနဲ့လည်းပူပေါင်းဆောင်ရွက်လျက်ရှိပါတယ်အဲကျွန်တော်တို့ဟိုညှိနှိုင်းဆွေးနွေးမှုများလည်းရှိပါတယ်ခင
်ဗျာဒါကြောင့်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းသတင်းတွေကြားသိရပြီးတမတော်နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့အမျိုးသားရင်ကြားစစ်ရေးကလည်းဒီထက်ပိုပြီးခိုင်မာလာနိုင်မယ်လို့လည်းဝေဖန်သုံးသပ်နေကြပါတယ်ICJ မှာတွားရောက်ဖြည့်ရှင်းမဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတာဝန်ရှိသူအချို့ကို RFA ကသဘောထားမှတ်ချက်တောင်းခံဖို့ဆက်သွယ်ခဲ့ပေမဲ့ဒီကနေ့ညနေပိုင်းအထိဖုံးလက်ခံဖြေကြားတာမရှိခဲ့ပါဘူး။လူခွင့်ရေးချိုးဖောက်မှုတွေကိုတက်မတော်ကကျူးလွန်တာဖြစ်ပြီးအင်းဒီနဲ့ဂူတာပြင်လိုကိစ္စမျိုးတွေကိုဝန်ခံထားသလိုအရေးယူမှုတွေလုပ်ခဲ့ကြောင်းနဲ့အစိုးရဘက်ကအဲ့ဒီလိုချိုးဖောက်မှုတွေမရှိခဲ့ဘူးလို့နိုင်ငံတကာမှာအမြင်ညှင်းဆန်ခဲ့တယ်လို့45 right အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကြွမ်းကျင်သူနစ်ကီဒိုင်းမွန်းကပြောပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်အနေနဲ့အခုလိုတွားရောက်ဖြည့်ရှင်းတာဟာ NLD နဲ့စစ်တပ်ရဲ့အရင်ကြားစစ်ရေးအတွေ့စစ်တပ်ကိုကာကွယ်တဲ့ဘက်ကနေရပ်တည်ပြီးရှေ့ဆက်နေတာဖြစ်တယ်လို့နစ်ကီဒိုင်းမွန်းကသုံးသပ်ထားပါတယ်။
ဟိုပြည်သူကိုရေးချက်တာမဟုတ်ဘူးခင်ဗျသူ့ကိုယ်သူပဲရေးချက်လိုက်တာလို့ကျွန်တော်မြင်နေပါတော့ဘာကြောင့်လဲဆိုရင်သူတစ်ချိန်လုံးတော့သူ့အနေနဲ့ဘာတွေပြောနေလဲဆိုရင်ဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများတန်းပေါ့နော်စစ်တပ်ချိုးဖောက်တာတွေအများတန်းကာကွယ်ပြီးတော့ပြောနေတယ်ပေါ့ချိုးဖောက်မှုတွေကိုသူအများတန်းရှေ့ရနေပြီးတော့ကာဗာလုပ်မယ်ဆိုတဲ့သဘောမျိုးဖြစ်နေတဲ့အခါကျတော့ဟိုသူ့အနေနဲ့ကကျွန်တော်ခင်ဗျစစ်တပ်ကိုကာကွယ်တဲ့အစကပဲရက်တည်ပြီးတော့ပဲဟိုရှေ့ဆက်သွားမှလို့မြင်နေပါတော့အဲ့ဒီလောက်ရက်ကကျွန်တော်ခင်ဗျတော့ပြည်သူကပြည်သူလူစုကိုကျွန်တော်ရေးချက်တာမဟုတ်ဘူး
ဒီမှုတွေနိုင်ငံတကာဥပဒေပညာရှင်တွေကိုငှားရမ်းထားတယ်လို့မနေ့ကအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါမိ။ဘဲအဖွဲ့ကိုငှားရမ်းထားတယ်ဆိုတာကိုတော့မြန်မာအစိုးရဘက်ကအသေးစိတ်ထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူးခင်ဗျာ။